အီရန်သမ္မတအီဘရာဟင်ရိုက်စီနိုင်ငံခြားရေးဝန်ကြီးဟူစိန်အမီရာဒူရာဟင်အပါအဝင်ရဟယင်ပြကြရာမှာတိတ်ဆုံးခဲ့တဲ့သူတွေအတွက်ဝမ်းနည်းရပါကြောင်းအမေရိကန်ပြည်ထောင်စုကတနင်္လာနေ့မှာပြောပါရယ်အီရန်သမ္မတအစ်ကိုရွေးချယ်လိုက်တဲ့အချိန်မှာအီရန်ပြည်သူတွေရဲ့လူအခွင့်အရေးနဲ့အခြေခံလွတ်လပ်ခွင့်တွေအတွက်တိုက်ပွဲဝင်နေသူတွေကိုအမေရိကန်နိုင်ငံကဆက်လက်ထောက်ခံနေမယ်ဆိုတာထပ်လောင်းကတိပြုပါရယ်လို့လည်းအမေရိကန်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပါရယ်တရင်းတွင်နေကအီရန်နဲ့အဇာဘိုင်ဂျန်နှစ်နိုင်ငံနယ်စပ်ကနေအပြန်မှာရဟတ်ယင်ပြတ်ကျပြီးတော့အီရန်တာဝန်ရှိသူတွေတည်ဆုံခဲ့တာပါအဇာဘိုင်ဂျန်သမ္မတအီဟမ်အလီယက်ဖ်ကလည်းဒီအကိုလိုရှင်းနေတဲ့အစ္စလာမစ်နိုင်ငံနဲ့ပြည်သူတွေရဲ့ကြီးမားတဲ့ဆုံးရှုံးမှုအတွက်အလွန်သုံးလုံးမိပါတယ်လို့တနင်္လာနေ့မှာပြောပါတယ်အီရန်ရဲ့ဆုံးရှုံးမှုအတွက်ပါကစ္စတန်နိုင်ငံကဝန်ထမ်းချင်းအထိတ်အမှန်တစ်ရက်သတ်မှတ်ခဲ့ပြီးတော့လက်ဗနွန်နိုင်ငံက၃ရက်သတ်မှတ်ထားပါတယ်ကုလသမဂ္ဂအသွေးမချုပ်အန်တိုနီယိုဂူတာရက်စ်ကလည်းကွယ်လွန်သွားသူတွေရဲ့မိသားစုဝင်တွေအီရန်အစိုးရနဲ့ပြည်သူပြည်သားတွေနဲ့အတူထပ်တူဝမ်းနည်းမိပါကြောင်းတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ရုရှား၊တရုတ်၊ဆီးရီးယား၊အီဂျစ်၊တူရကီ၊အီရတ်၊အိန္ဒိယအပါအဝင်ကမ္ဘာနိုင်ငံကောင်းဆောင်အတော်များများနဲ့အဖွဲ့အစည်းတွေကလည်းဝမ်းနည်းကြောင်းကြေညာချက်တွေအသီးသီးထုတ်ပြန်ခဲ့ကြပါတယ်။